ရှမ်းပြည်နယ်တောင်ပိုင်းလက်ချမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တွတ်တိုင်ပါတီ SSPP ကြားစစ်ရေးတင်းမာနေဆဲဖြစ်ပြီးဆက်သွယ်ရေးရအချက်ချလဲကြားတဲ့လက်ချမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကပိတ်ထားပါတယ်ဒီလိုပိတ်ထားတာသတင်းသုံးဘက်ကျော်လောက်ရှိလာပြီးဒေသတွင်းကုန်စည်စစ်ဆင်မှုနဲ့ဒေသခံတွေခီးသားလာရေးအခက်အခဲကြုံနေရပါတယ်ရှမ်းပြည်တောင်ပိုင်းအခြေအနေကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းလေကြားမြို့နယ်မှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားဂျွန်လကဆလို့စစ်ရေးတင်းမာနေခဲ့ရာကဒီလ6ရက်နေ့မှာတော့လေကြားမြို့အနီးမှာပဲတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစစ်ရေးတင်းမာနေစေရှိပြီးတော့လေကြားမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကဒီလဇန်းပိုင်းကဆလို့ပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်အခဲတွေတွေ့နေရကြောင်းလေကြားမြို့ကတအူက VOA ကိုပြောပါတယ
်လေကြားဖက်ကအခုတစ်ခါလေစစ်မှန်ပြီးတဲ့အချိန်မျိုးပဲပြောရမလားရှင်အချင်းချင်းတော့စောင့်ကြည့်နေတဲ့အမိသားမှာတော့ရှိတယ်ရှင်လဲသားမိုင်းနာသူတို့လေးရနေကြတာစဖြစ်တယ်ဆိုတော့အဲ့ကလေးကပိတ်ထားလိုက်တာဖြစ်ပြီပဲရှင်ကျမတို့ဒီကုန်စည်စီးဆင်းမှုပြဿနာလေးရောတော်တော်လေးကိုဖြစ်နေတယ်ပေါ့ရှင်လဲသားကနေသွားလိုက်ရဆိုရင်မိုင်းနာကိုမိုင်းရှုထွက်သွားလို့ရမယ်ပြီးရင်အာလမ်းခုနကမှဒီမိုင်းနာကနေစီးပြီးကိုသွားတော့ရတယ်အဲ့လိုလမ်းရှိရပေါ့နော်အဲ့ကနေမှကျမတို့ဒီမြောက်ပိုင်းလမ်းမိုင်းရလားရှုအဲ့လိုဖက်တဲ့လမ်းကြီးရှိရအဲ့မှာအကုန်ပိတ်တော့ကျမတို့ကဒီဖက်ပေါ့မိုင်းကြိုင်တုံလောနှစ်လမ်းဒီတလောက်ပဲတုံးရတော့ဒီကိုစီစီစမှုကဟိုအခက်ခဲဖြစ်တယ်သွားလို့လာလို့မရဘူးဒီအဲ့လိုဒီရောရှိတယ်ရှင့်
တခြားဒေသခံတအူးကလည်းလဲကြားမိုင်းနောင်ကားလမ်းပိတ်တဲ့အတွက်လဲကြားကနေမိုင်းရှုဘက်သွားလာရမှာခီးလမ်းပို့ထောက်ပြီးတော့အခက်ခဲဖြစ်ရတဲ့အကြောင်းပြောပါတယ
်မိုင်းနောင်နဲ့လဲကြားလို့မရတော့ဆိုပိတ်ထားရကြလည်းမိုင်းရှုလို့တွားခင်တယ်ဆိုရင်ဒီလေလေလေကြီးကလည်းပြတ်နံပါခုလာလာနဲ့တွားရတယ်ကြာလဲကြားနဲ့မိုင်းရှုဆိုတာမန်ကြတွားရင်နှစ်နိုင်လောက်ပဲကြာရတယ်ကြာလဲကြားကခုလာမဲ့ပတ်သွားမယ်ဆို9နိုင်တော့6နိုင်ကြီးပါလောက်ကြာတော့တာပေါ့ကြာခင်ဗျာခံတို့ဘာတို့စကုံတောက်ကုံတို့ကတော့မိုင်းရှုကဒီတက်ကပြေးမှတို့ကရတယ်ကြာကိုကျစိတ်တွေများတာပေါ့ကြာလက်ခါနဲ့မိုင်းနောင်ကမိန့်ကြနေတာပေါ့ကြာတိကမြားကြီးဖြစ်နေတာပေါ့ဆက်တယ်လို့လမ်းကြားလမ်းကြောင်းမှာ
လက်ကြားမိုင်းနောင်ကားလမ်းပိတ်ထားတာအခုဆိုရင်ရက်20လောက်ရှိပြီဖြစ်ပါတယ်လောလောဆယ်မှာတော့ SSPP တပ်တွေဟာလက်ကြားမိုင်းနောင်ကားလမ်းတောင်ဘက်ခြမ်းကိုစိုးမိုးနေပြီးတော့ကားလမ်းပိတ်ရတဲ့ရည်ရွယ်ချက်ကတော့ SSPP တပ်တွေစီကိုရိတ်ခါနဲ့စက်သုံးစီတွေမရောက်ရှိစေဖို့ဖြစ်နိုင်ကြောင်းသုံးသပ်ပြောဆိုကြတာတွေရှိပါတယ်ပြီးခဲ့တဲ့ဂျွန်လတုန်းကလည်းလက်ကြားမြို့နယ်အတွင်းမှာရှိတဲ့ SSPP တပ်စခန်း10ခုလောက်ကိုရုတ်သိမ်းဖို့စစ်ကောင်စီဘက်ကအကြောင်းကြားခဲ့ပါတယ် SSPP ဘက်ကဒီတောင်းဆိုချက်ကိုလက်မခံတဲ့နောက်နှစ်ဖက်အကြားတင်းမာမှုတွေဖြစ်ခဲ့တာပါဂျူလိုင်လတတိယပတ်အတွင်းမှာတော့ SSPP ကိုယ်စားလှယ်အဖွဲ့ဟာ UWSA1 နဲ့NDAA မိုင်းလာအဖွဲ့ကိုယ်စားလှယ်နဲ့အတူစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာရှိခဲ့ပေမဲ့တင်းမာမှုတွေကလည်းဆက်ပြီးတော့ရှိနေတာဖြစ်ပါတယ်ခင်ဗျာ